ထိုင်းတောင်ပိုင်းစိုင်းဘူရီခရိုင်ထဲမှာမလေးရှားကိုသွားကြမဲ့မြန်မာ29ဦးကိုအလုံပိတ်ကားနဲ့ထက်ခေါ်လာတော့စစ်စေးဂိတ်တွေကသူတို့ကိုဖမ်းမိခဲ့တာပါအလုံပိတ်ကားတွေကတစ်တာအံဝက်ထဲမှာမြန်မာတွေထက်ခေါ်လာကြအောင်အလုံသမားကြီးလှုပ်ရှားသူဦးရဲမင်းကလည်းအခုလိုပြောပါတယ
်ဟုတ်ကဲ့အလုံသမားတွေကတော့ထုံးစံတိုင်းပေါ့ကျွန်တော်တို့ဒီထိုင်းနိုင်ငံကိုဖျက်ပြီးတော့မလေးရှားနိုင်ငံကိုဒီတရားမဝင်လမ်းကနေပြီးတော့သွားကြတဲ့အလုံသမားတွေဖြစ်ပါတယ်အကားကတော့ဒီဟိုပေါ်ဒီ highlight တွေပေါ့ highlight ကအလုံးပိတ်တွေအလုံးပိတ်ကားတွေနဲ့တင်ခေါ်တာအားလုံးမြန်မာနိုင်ငံသား29ဦးအမျိုးသား21ဦးအမျိုးသမီး7ဦးဖမ်းဆီးခံထိတဲ့နေရာကတော့ဒီထိုင်းနိုင်ငံတောင်ပိုင်းကဒီ Siberia KI နဲ့ကဒီလမ်းမှာလမ်းဘေးတွေမှာခိတ်ချပြီးတော့စစ်ဆေးတဲ့စစ်ဆေးရေးဂိတ်တွေမှာဖမ်းဆီးခံရတာပေါ့နော်ဒီလိုကားတွေအလုံးပိတ်အလုံးပိတ်ကားတွေတဲမှာထည့်ပြီးတော့ခေါ်တာတွေလည်းတချို့ကလွတ်မဲ့ထင်နေကြတာအဲ့သူတို့လည်းတချို့ကြတော့ဒီအိမ်စရိတ်ဆက်တွေပါရှိတဲ့နေရာတွေရှိတယ်။အဲ့တော့ဒီလိုလုံပိတ်ကားတွေနဲ့ထဲခေါ်တာတွေလည်းအနေများတယ်ခဏခဏလည်းမိတယ်ပေါ့နော်
။အခုလိုမျိုးဖမ်းဆီးခံရတဲ့မြန်မာတွေလစဉ်ယာနဲ့ချီရှိနေပြီးဖမ်းဆီးခံရပြန်ပို့ခံရစစ်သားအဖြစ်စုဆောင်းခံရစတဲ့အဖြစ်တွေကိုမြန်မာတွေတွေ့ကြုံနေရတာကြောင့်တရားမဝင်လမ်းကြောင်းကနေမလာကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်
။ဒီလိုတရားမဝင်လမ်းတွေကလာပြီးတော့ဖမ်းဆီးခံရတယ်လမ်းစိတ်တွေစုံးတယ်ထောင်ထဲမှာကြာကြီးနေရတယ်ဒီမြန်မာပြည်ပြန်ပို့ခံရတဲ့နေဆက်ကိစ္စနေစပြန်ပို့ခံရတဲ့အချိန်ဒီမှာဆိုရင်လေတုပ်စုဘက်ကနေပြီးတော့တခါတည်းပေါ်တာဆွဲတဲ့ပုံစံမျိုးနဲ့တခါတည်းစစ်သားစုဆောင်ရေးတို့ခါခေါ်သွားတယ်အဲ့လိုဖြစ်စဉ်တွေဖြစ်နေတယ်ဆိုတော့ထိုင်းနိုင်ငံနယ်ကိုတရားမဝင်လမ်းနေရာနေဝင်ရောက်တာတွေကိုအားလုံးသတိပြုဆင်ခြင်စေခြင်းလေလို့ကျွန်တော်ဒီကနေသတိပေးခြင်းပါတယ်
သူတို့ကိုတော့ထိုင်းတောင်ပိုင်းဖတ်တနီနဲ့နာရာတီဝဒေတာကြားအဝေးပြေးလမ်းမရဲတွေကစစ်ဆေးခဲ့တာပါဒါကိုအစ်စစ်ဆေးမခံဘဲကားသမားကမောင်းပြေးဖို့ကြိုးစားခဲ့တာကြောင့်ရဲတွေကနောက်ကလိုက်ပြီးဖမ်းဆီးခဲ့တာပါဒီအမှုကိုစစ်ဆေးချိန်မှာတော့ထိုင်းရင်မောင်းမိုဟာမက်ဖီထောင်းဘန်ရိုင်နီကတရားမဝင်မြန်မာတွေကိုတယောက်ကိုဘတ်1500နှုံးနဲ့ဟိုက်ရိုင်ကနေတောင်ဘက်မလေးရှားနယ်စပ်ကိုပို့ဆောင်ဖို့အတွက်အခကြေးငွေယူပြီးတဲဆောင်လာလို့လည်းထွက်ဆိုခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာတွေကိုလူကုန်ကူးတဲ့ဖြစ်စဉ်တွေကနေ့စဉ်နှီးပါရှိနေပြီးအလုတ်ကန်အခက်အခဲတွေကြောင့်ကောမြန်မာနိုင်ငံကစစ်ပုထံဥပဒေကြောင့်ပါထိုင်းနိုင်ငံထဲကိုခိုးဝင်လာကြသူတွေလစဉ်ယာနဲ့ချီရှိနေပါတယ်ရှင်။